ယူရိုပလာဒီနေ့စမဲ့ရှုံးထွက်ပွဲမှာအီတလီနဲ့ဆစ်ဇာလန်နောက်ဂျာမနီနဲ့ဒိန်းမတ်တို့ကစားကြဖို့ရှိပါတယ်။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ UEFA Euro 2024ဘောလုံးပွဲတွေရှုံးထွက်အဆင့်ရောက်နေတာမှာဒီနေ့စနေနေ့မှာပထမဆုံးပွဲအနေနဲ့ကစားကြမှာပါ။ဘာလင်မြို့မှာမြန်မာစံတော်ချိန်ည10:00နာရီခွဲကျရင်လက်ရှိ Euro Plus Champion အီတလီသင်းနဲ့ဆစ်ဇာလန်အသင်းပွဲကိုစမှာဖြစ်ပါတယ်။အီတလီသင်းကအကောင်ဆုံးဘောလုံးသမားတစ်ယောက်ဖြစ်တဲ့ Riccardo Calafiori ကတော့ပြီးခဲ့တဲ့ပွဲတော့အဝါကက်နှစ်ခါပြခံရတဲ့အတွက်အခုပွဲမှာဝင်ကစားနိုင်မှာမဟုတ်ပါဘူး။သူမပါတဲ့အတွက်ဆစ်ဇာလန်အတွင်းအတွက်တပန်းပါတယ်လို့ဘောလုံးအကဲကတ်တချို့ကတော့မှတ်ချက်ပေးထားကြပါတယ်။ဂျာမနီနဲ့ဒိန်းမတ်ပွဲကတော့ဒေါ့တမန်မြို့မှာကစားကြမှာဖြစ်ပြီးမြန်မာစံတော်ချိန်တနိုင်ခွဲမှာစတင်မှာဖြစ်ပါတယ်။ဂျာမနီတင်ဟာအုပ်စုအိမ်မှာဂိုးအများဆုံးနဲ့အုပ်စုထိပ်ဆုံးအဆင့်မှာရှိနေပေမဲ့ဒိန်းမတ်နဲ့အရင်ကံမှုတဲ့၄ပွဲမှာ၃ပွဲကတည်ရဖြစ်ခဲ့တာမို့အခုတစ်ခေါက်မှလည်း၂သင်းလုံးအနေအထားအကျိန်နဲ့ကံကြမဲ့ပွဲလို့သုံးသပ်နေကြပါတယ်ခင်ဗျာ။